မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်လို့ရေးသားထားတဲ့စောက်တအုပ်နော်ဝေးနိုင်ငံမှာထုတ်ဝေလိုက်တယ်လို့နော်ဝေးလူခွင့်ရေးအဖွဲ့တစ်ခုကကြေညာပါတယ်။ကိုယ်တိုင်းပြည်ထဲမှာကိုပြန်ပြီးတော့အကျဉ်းချနေသူများလို့ဒီစောက်ကိုအမည်ပေးထားတဲ့ကြောင်း NBC နော်ဝေးမြန်မာကော်မတီကကြေညာပါတယ်။ဒီစောက်ဟာနော်ဝေးနဲ့မြန်မာနိုင်ငံအကြားကဆက်ဆံရေးကိုဖော်ပြတဲ့ပထမဆုံးစောက်ဖြစ်ပြီးတော့မြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးလှုပ်ရှားဆောင်ရွက်မှုတွေကိုလည်းဖော်ပြထားပါတယ်။ဒီစောက်မှာရေးသားခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့စောက်ရေးသားတဲ့အရီဒါတူဖြစ်သူမာတာယက်ဆမ်ကအခုလိုပြောပါတယ်။
The first is about the nomination process towards the Nobel Peace Prize and a discussion on
ဒီစာအုပ်ထဲမှာအပိုင်း၃ပိုင်းပါပါတယ်ပထမပိုင်းကတော့ Nobel ငြိမ်းချမ်းရေးဆုကိုဘယ်လိုအမည်တင်သွင်းတဲ့အကြောင်းနဲ့ဆုရထူးခြားချက်နောက်ဒုတိယပိုင်းကဒေါ်ဆန်းစုကြည်နဲ့ကိုမင်းကိုနိုင်နောက်သူတို့ရဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခက်အခဲမှာဘယ်လိုရှိနေလဲဆိုတဲ့အကြောင်းနောက်တတိယပိုင်းကတော့နိုဝေးမြန်မာဆက်ဆံရေးအကြောင်းကိုဖော်ပြထားတယ်လို့မာတာယက်ဆန်ကပြောသွားတာပါ။ဖန်စီခံထားတဲ့မြန်မာဒီမိုကရေစီခေါင်းဆောင်နှစ်ဦးဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်နဲ့ကျောင်းသားခေါင်းဆောင်မင်းကိုနိုင်တို့နှစ်ဦးဟာဒီစာအုပ်ထွက်လာစေဖို့စီစဉ်ခဲ့တယ်လို့ဆိုပါတယ်။စာအုပ်ထဲမှာမြန်မာနိုင်ငံတွင်းနောက်ထိုင်းနယ်စပ်မှာမြန်မာပြည်သူတွေရဲ့ဖိနှိပ်မှုတွေကိုဖော်ပြထားတဲ့ဓာတ်ပုံတွေလည်းပါဝင်တယ်လို့ MBC ကပြောကြားသွားပါတယ်။